ောတာရှင်များရှင်လန်းချမ်းမြေကြပါလေခင်ဗျာ RF တနင်္ဂနွေစကဝိုင်းကိုအခုစတင်ပါတော့မယ်ဒီအပတ်အတွက်ကျွန်တော်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်များနဲ့အရင်ဆုံးမိတ်ဆက်ပေးကြပါရခင်ဗျာပထမဦးဆုံးပုဂ္ဂိုလ်ကတော့မုံရွာလက်ပထောင်တောင်ကြီးက0ကျေးရွာမှာတရင်တုံးနဲ့အရှင်သာနာတိရိပါအရှင်သာနာတိရိကျမ်းပါပါလေခင်ဗျာ
အဲကျမ်းပါပါလေတကကြီ
းနောက်တစ်ဦးကတော့နော်ဝေနိုင်ငံမှာအခြေစိုက်ပြီးမြန်မာအရေးလှုပ်ရှားနေတဲ့မြန်မာတနင်္သမကဥက္ကဋ္ဌဦးမောင်မောင်မြင့်ပါဦးမောင်မြင့်ကျမ်းပါပါလေခင်ဗျာ
ဟုတ်ကဲ့ကျမ်းပါပါခင်ဗျာ
တော်တော်ကြမှာခင်ဗျာကျွန်တော်တို့ဒီအပတ်မှာလက်ရှိဖြစ်ပွားနေတဲ့မုံရလက်ပရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်ပြီးပြဿနာဖြစ်ပေါ်ခဲ့ပုံဖြေရှင်းပုံအနေနဲ့နောက်ဆုံးအစင်ခါသဘောမူတည်ပြီးဒေသခံလူထုရဲ့သုံးသက်ချက်ပညာရှင်တွေရဲ့ပြောဆိုချက်တွေကိုကျွန်တော်တို့အတတ်နိုင်ဆုံးတင်ပြဖို့ကြိုးစားမှဖြစ်ပါတယ်အဲ့တော့အရှင်စာနာတိတိဖျာဒီလက်ပရောင်းတောင်ကျင်းနီစီမံကိန်းစတင်ဖြစ်ပွားလာပြီးတော့နောက်ဆုံးအရှင်ဖျားတို့ကြီးပါလူတွေဆန္ဒပြတဲ့အထိဖြစ်ပေါ်လာပုံလေးကိုတပည့်တော်တို့အကျဉ်းချုပ်ပြီးပြောပြပါလားခင်ဗျာ
စီမံကိန်းကြီးကိုသူတို့2010ကနေပြီးတော့စလုပ်တယ်ပေါ့အဲ့လိုအချိန်ခါမှာသူတို့ဒီဒေတာမှာတော့နေသားတွေစုပုံနဲ့ကိစ္စတွေဆက်ရုံလုံးတွေစောင့်တဲ့ကိစ္စတွေအဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့အားလုံးတို့ဒေတာကန်နေရနေပြီးတော့2016-2017မှာစပြီးတော့ဒါဝမ်မြေကြီးရွာကအမျိုးသမီးတွေကနေပြီးတော့မခံမရနိုင်ဖြစ်ပြီးတော့ဆန္ဒတွေပြခဲ့ကြတာပေါ့အဲ့လိုနေပဲတပိတ်စကန်းနေဖွင့်ပြီးတော့ဆန္ဒပြတဲ့အထိဖြစ်လာဆိုတော့ဒါပြည်သူတွေလုံးဝကိုဆုံးရှုံးထိခိုက်နေတာတွေဖြစ်နေတဲ့အတွက်ကဒါပြည်သူရဲ့ဆန္ဒတွေထုတ်ပေါ်တာအစမှုမှုတွေလုံးနေရမဟုတ်ပါဘူးဒါဒေသခံတွေမှာတကယ်လို့ပဲနေနာတာတွေလေယာဉ်တွေပျက်စီးမှတွေမိမိရဲ့လေယာဉ်တွေဆုံးရှုံးပျက်စီးမှတွေကြောင့်မူတာဒါဆန္ဒတွေပြရတာဖြစ်တဲ့အကြောင်းဒီလိုဖြစ်တဲ့အချိန်ကမှဒါသူတို့တန်ခါတွေဆိုတာလည်းတကအရေးကဆရာအရေးပဲမို့လို့စာနာနားလည်တဲ့အနေနဲ့ဒါဥသလို့ကိုယ်တိုင်ကလည်းဒါရှေ့ပြောင်းရဘုန်းတော်ကြီးကျောင်းနေသာသနာ့အစားအဝတွေဈေးတီးတွေချက်သိမ်းခံမဲ့ရေးတွေကိုလည်းကာကွယ်တဲ့အနေနဲ့ဒီစာနာပြမှုဒီမှာပါဝင်လာတာပေါ့အဲ့လိုကိစ္စမှာဒါ29ရက်စက်တလ2012ရက်နေ့မှာတပိတ်စကန်းနေအကြမ်းဖက်ဖြိုခွဲခံရတာနဲ့ပတ်သက်ပြီးတော့တနိုင်ငံလုံးရောက်ကပသတာပေါ့ဒါအတင်းဆုံးပါတရားကြီး
အင်းမဖေကျေးဇူးကြည်ပါဗျာအဲ့တော့ဦးမောင်မြင့်ဒီကိစ္စမှာနိုဝင်ဘာလ29ရက်နေ့မှာအရေးယူခဲ့တာပါဗျာအရေးယူခဲ့တဲ့ခါကျတော့တန်ခါတော်တွေနဲ့ဒီပုံကိုတချို့မီလောက်တန်ရကြတယ်အဲတချို့အခုချိန်ဒီစေဝါကုသမှုခံယူနေရတယ်ပေါ့နော်အဲ့တော့ဒီချိန်မှာစုံစမ်းရေးကော်မရှင်ဖွဲ့တယ်စုံစမ်းရေးကော်မရှင်ဥက္ကဋ္ဌတော်အောင်ဆန်းစုကြည်ဖြစ်တယ်နောက်ဆုံးအပြစ်ဒဏ်အစီရင်ခံစာထွက်လာတယ်ပေါ့အဲ့တော့ဦးမောင်မြင့်ဒီအပြစ်ဒဏ်အစီရင်ခံစာမှာပါတဲ့အချက်တွေထဲမှာအဓိကအချက်တွေနဲ့ဗားရင်းများအကောင့်အစုံမြင်မိလဲကျွန်တော်ကြားပြစီဗျာ
ဒီဒီကအကြံပြုဖော်ပြထားတဲ့အချက်တွေကိုကြည့်မယ်ဆိုလို့ရှင်တော့ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့နော်အားနည်းချက်တွေအထူးသဖြင့်ဒါတွေကိုပြုပြင်စေခြင်းနဲ့သဘောနဲ့ဟလာပြီးတော့ဆက်ပြီးတော့လောက်ကင်စေလိုတဲ့ဤသဘောမျိုးအကြံပေးထားတာကျွန်တော်တို့တွေ့ရပါတယ်အဲ့ဒါလို့အကြံပေးတဲ့ဆိုတဲ့အတွက်ကြောင့်ဒီစီမံကိန်းကိုဆက်လုပ်မယ်ဆိုတဲ့အတွက်ကြောင့်ဟလာလူတချို့ဒေါသဖြစ်ကြတာမှန်ပေမဲ့လို့အဲ့ဒီအစီအစဉ်ကလာမှာလည်းဒီအစိုးရအဖွဲ့ကိုရောဒီစစ်တပ်ကပိုင်တဲ့ဒီဥပိုင်ကုမ္ပဏီကိုရောနောက်ပြီးတော့တရုတ်ဝန်ပေါင်းကုမ္ပဏီရောအဲ့ဒါဒီရဲတပ်ဖွဲ့နဲ့ပတ်သက်တဲ့ကိစ္စတွေရောဒီဥပဒေပိုင်းနဲ့ပတ်သက်တဲ့ကိစ္စတွေရောဒီအားနည်းချက်တွေရှိတယ်ဆိုတော့တေးသေးချာချာတိတိကျကျထောက်ပြဝေဖန်သန့်သိထားတယ်လေကျွန်တော်အများကြီးတွေ့ရပါတယ်ဒါကိုကြည့်ချင်းအဖြစ်ဟာလာဒီအစီရင်ခံစာဟာတစ်ဖက်တည်းရေးထားတဲ့အစီရင်ခံစာမဟုတ်ဘူးလို့တော့ကျွန်တော်မြင်မိပါတယ်နောက်ပြီးတော့လူတော်တော်များများလောလောဆယ်ဒီဒေါသဖြစ်ကြတဲ့ကိစ္စအဲ့ဒီကိစ္စကဒီမိโกဘုံနဲ့မိလောင်ဘုံဆိုတဲ့အုံနှုံကိစ္စမိလောင်ဘုံမဲခေါ်ခေါ်မိโกဘုံမဲခေါ်ခေါ်ဒီဘုံထဲမှာဒီ phosphorus ဆိုခေါ်တဲ့မိဆုံးဓာတ်ပါတယ်ဆိုတော့ကိုဒီအစီရင်ခံစာထဲမှာတိတိကျကျကိုရေးထားပါတယ်ဆိုတော့လူတွေကတကယ်တမ်းဟာလာဒီတန်ရရှိကြတာကဒီအစိုးရအနေနဲ့ phosphorus ပါတယ်ဆိုတော့ကိစ္စကိုမြှုပ်ထားပြီးတော့မိโกဘုံတက်တက်ပဲဒီအစီရင်ခံစာမဲ့လည်းပဲအဲ့ဒါလိုပဲပြောမလားဆိုတော့သဘောမျိုးလူတွေထင်ထားကြပါတယ်ဒါပေမဲ့လက်တွေ့မှာတော့ဒီမိဆုံးဓာတ်ပါတယ်ဆိုတော့ကိုတိတိကျကျထောက်ပြထားတာကိုကြည်ချင်းအပြင်ဒီအစီရင်ခံစာဟာတစ်စုံတစ်ခုကိုကိုယ်ဝတ်ဖို့စူးစမ်းတဲ့နေတာမရှိဘူးလို့လည်းကျွန်တော်မြင်ပြီးပါတယ်
ဟုတ်ကဲ့ခင်ဗျဒီအစင်ကစားမှာကျွန်တော်တွေ့တာတော့လက်ပရောင်းအောင်ကျင်းနီစီမံကိန်းကိုပတ်ဝန်းကျင်ထိမ့်သိမ်းရေးဆိုင်ရာနိုင်ငံတကာပြဋ္ဌာန်းချက်တင်တဲ့အညီဆောင်ရွက်ခဲ့ခြင်းရှိမရှိဆိုတဲ့ခေါင်းစဉ်အောက်မှာတော့သူနိုင်ငံတကာအဆင့်မီအောင်မလုပ်ခဲ့ဘူးဆိုတဲ့အကြောင်းအရာတွေကိုပြောထားပါတယ်ခင်ဗျာနောက်တစ်ခါသူအကြံပြုချက်မှာတော့ဥမာမြင်ကျွန်တော်တွေ့လိုက်တာဒီလူစုလူဝေးခွဲဖို့အတွက်ရဲတပ်ဖွဲ့တွေကပေါ့လေသူတို့သုံးမဲ့ပစ္စည်းတွေစနစ်တကျကြိုတင်ပြီးတော့စမ်းသပ်လေ့လာတင်တယ်ဘယ်လောက်အာဏာသိမ်းရှိတယ်ဘာတွေဖြစ်နိုင်တယ်ဆိုတာအဲ့တော့ဒါတွေမလုပ်ခဲ့ဘူးဆိုတဲ့ဥစ္စာပေါ်လွင်တယ်ခင်ဗျာနောက်တစ်ခါဒီစွန့်ပစ်ရေးတင်းစီတဲ့ကံကြိုးပေါက်မယ်ဆိုရင်လည်းဒါချင်းတွင်းမြက်ကစမြစ်အောက်ပိုင်းဒေသတွေကိုစိုးကျိုးတက်ရောက်စီမဲ့ဖြစ်တဲ့အတွက်ထိရောက်တဲ့ရေစိုးတန့်စင်ရေးစနစ်လည်းထည့်သွင်းတိစောက်တင်ကြောင်းပြောထားတဲ့အတွက်အဲ့ဒီထိရောက်တဲ့ရည်စိုးတန့်စင်ရင်စနစ်မရှိဘူးဆိုတာလေပေါ်လွင်တာပေါ့ဗျာအနောက်တကပြောင်းရွှေ့ပေးတဲ့ကျေးပါတစ်တင်မှာတဲ့စံပြကျေးရအဆင့်မီဆောက်ထားတာမရှိဘူးတဲ့လူတွေကိုလည်းမြေယာကျော်ကျေးပေးတာလေကာလပေါက်သေးတိုင်းမဟုတ်ဘူးလို့ရေးထားတယ်ဗျာအနောက်တက အဓိကတော့ဝင်ငွေပေါ့အစိုးရကတကယ်တမ်းကျတော့ရမှာတဲ့ခိုင်ကြီး400ခိုင်နှုန်းနဲ့ဝင်ငွေကွန်ဘောကောက်ခံတဲ့အခွန်သာဖြစ်တဲ့အတွက်နိုင်ငံတော်အတွက်အကျိုးကျေးဇူးရှိတာမှန်ပေမဲ့ရမယ့်အကျိုးစီးပွားဟာနည်းပါးပါတယ်လို့ရေးထားတယ်ဒီအစင်းခါသာပေါ်မှာအရှင်သန္တာတိရိရဲ့အမြင်များလဲသိပြသည်ဖျား
အစင်းတန်တာကတော့ဒါဒကမကြီးနေနေရှူဆောင်ပေါင်းဆောင်ကနေပြီးတော့ကြည့်ရှုပြီးတော့ဒါသုံးသပ်ထားတယ်လို့လည်းဦးဇင်းလည်းဒါအစင်းကန္တာကိုဖတ်ရပါလေအစင်းကန္တာကိုဒါသုံးသပ်ရမယ်ဆိုရင်တော့ဆောင်သက်စည်စည်ကော်မရှင်ဆိုတာကဒါဟွာပေါ့သူရဲ့လုံပိုင်ခွင့်ဟိုဟာဆောင်သန်းရမယ်ဆောင်သန်းရတဲ့တွေ့ကြည့်ချက်တွေကိုတင်ပြရမယ်အားပဲဖြစ်တယ်ပေါ့အခုစားကတော့ဒကမကြီးနေနေဒါကျင်းနေစီမံကိန်းရဲ့အားနဲ့ချက်တွေရှိတယ်ဆိုတော့လေတဲ့အားနဲ့ချက်တို့ဒီပြည်စင်ဆောင်ရွက်နိုင်တဲ့ကိစ္စများဖြစ်ပါတယ်ဒါကြောင့်စီးပွားရေးလူမှုရေးပတ်ဝန်းကျင်ထိန်းသိမ်းရေးနိုင်ငံဆက်ဆံရေးရှုထောင့်မျိုးစုံကိုချုပ်ငုံစဉ်းစားပြီးမှပြုပြင်ရန်အကြံပြုချက်များကိုအထောက်အထားပေါ်ဆောင်ရွက်စီစဉ်တဲ့စီမံကိန်းကြီးကိုဆက်လက်ဆောင်ရွက်စီစဉ်နေဆိုတဲ့ဒါအကြံပြုချက်တွေတော့အာတင်ပြထားတာပေါ့လေဒါပေမဲ့ဥစ္စာတို့ဒီဒေတာကနေကတော့ဒီစီမံကိန်းကြီးဆက်လုပ်မယ်ဆိုရင်ဒါဘဝင်ကြီးစွာတိကိမှုလေးရှိမယ်နောက်ပြီးကြတော့ဒီလေယာဉ်ကြီးဆုံးရှုံးနေတာလေးအပေါ်မှာဥစ္စာတို့ဒီဒေတာကနေကဒါဘိုးစဉ်ပေါင်းဆက်လောက်ကန်စားတော့လာခဲ့ကြတာဟာဒီလေယာဉ်ကြီးလောက်ကန်စားတော့ပြီးတော့မိမိရဲ့သားမစဉ်မိဆက်ကိုလည်းဒီလေယာဉ်ကြီးကိုပဲလက်ဆင့်ကအမွေနေနဲ့ပေးကျင်တာပေါ့ဒီလေယာဉ်တွေမှမရှိတော့ဘူးဆိုရင်မိမိရဲ့သားစဉ်မြေဆက်ကိုလက်ဆင့်ကမ်းအမွေပေးဖို့ရမရှိဘူးဖြစ်နေအနေကြတဲ့ကြောင့်မို့ဒီကြီးလေးစီမံကိန်းကြီးအကောင့်ထဲပေါ်လိုက်လို့ဒါတတ်ထုတ်တွေလည်းကုန်သွားမယ်။နောက်ကျဒီဒေသမှာလေယာဉ်တွေလည်းပြည့်စုံဆုံးကျုံသွားမယ်ဆိုစိုက်ပျိုးမြေလည်းမရှိတော့ဘူး။စိုက်ပျိုးတို့လည်းရမှာမဟုတ်တဲ့အတွက်ကဒါအနာဂတ်လူငယ်မျိုးဆက်တွေအတွက်အကျိုးမရှိနိုင်ဘူးပေါ့။နောက်ကျတော့ဒီကော်မရှင်ရဲ့အထက်မှာလည်းဒါနိုင်ငံရဲ့အကျိုးရှိမှုနည်းပါးမှုတွေရှိတယ်ဆိုတာကတွေ့ရှိရတဲ့အတွက်ကနိုင်ငံအတွက်အကျိုးပြည့်ထွန်းမှုနေပါမယ်လို့လည်းမြင်ပါတယ
်ဒီဦးစင်းဖျားဒီအကျိုးတက်ရောက်မှုနေပါမယ်ဆိုတော့ကိစ္စကိုလည်းပဲတကယ်တမ်းပြောမယ်ဆိုရင်တော့ဒီဆိုရရအားနေချက်ပေါ့နော်အဲ့ဒီဟာကိုလည်းပဲအဲ့ဒီစာချုပ်ထဲမှာအဖော်ပြထားပါတယ်နောက်ပြီးတော့ဒီကိုယ်နိုင်ငံအနေနဲ့ပေါ့လေဒီဥပိုင်နဲ့တရုတ်ကုမ္ပဏီတွေကနေဒီသတင်းဖြန့်ထားသလိုမျိုးပေါ့ဒီကိုယ်နိုင်ငံအနေနဲ့အကျိုးများတက်ရမှာမဟုတ်ဘူးဟာအဲ့လိုအကျိုးများမရတဲ့အတွက်ကြောင့်ဟာကိုယ့်ရဲ့လုပ်ပိုင်ခွင့်ရှိတဲ့ဘောင်တွေကနေပြီးတော့စာချုပ်တွေကိုပြန်ပြီးတော့ချုပ်ဆိုဖို့အထီကိုအစီရင်ခံစားနေပြီးတော့အကြံပြုထားရတယ်ပဲဒီဘက်တော့တွေ့ရပါတယ်ဗျာဆိုတော့ဟိုတကယ်တမ်းပြန်ကြည့်မယ်ဆိုလို့ရှိရင်တော့မှန်ပါတယ်ဒီဟာကဟာနိုင်ငံအတွက်အကျိုးနဲ့တာမှပဲလို့အခုလိုမျိုးစာချုပ်ကိုပြန်ချုပ်နိုင်တဲ့အဆင့်မျိုးရှိသေးတယ်ဆိုလို့ရှိရင်တော့မျောလင်းချက်ကင်းသွားပြီလို့ဒီဘက်တော့ပြောလို့မရဘူးပေါ့ဗျာ
ဟုတ်ပါတယ်ဒကာကြီးမျောလင်းချက်တွေကတော့ဒါမကုန်ခန်းနေပါဘူးပေါ့အခု15ဦးအဖွဲ့အစည်းဖြစ်တဲ့ဒီကော်မရှင်အစီရင်ခံစားပေါ့အကောင့်တွေဖုံးပေးအဖွဲ့ဆိုတာကလည်းတကယ်တော့ဒီကော်မရှင်ရဲ့အစီရင်ခံစားတွေကိုသိချာကြံလဲစမ်းစစ်ဆုံးသက်တဲ့နယ်လို့လည်းဦးဇင်းတို့လည်းမြင်ပါတယ
်။ရှင်းစလားတိရိပြဒီတင်ရပါပေါ့လေတပည့်တော်ဖြတ်ပြီးပြောခွင့်ပြုပါဒီအစင်ခန္ဓာထဲမှာဒီရဲတပ်ဖွဲ့ကတုံးဆွဲမဲ့ပစ္စည်းဆိုပါတော့လေတေချာချာဒီပစ္စည်းကိုဘလို့အာနိသင်ချက်ဆိုတာမဆန့်တတ်ဖဲမသိဘဲနဲ့တုံးခဲ့တယ်ဆိုတဲ့သဘောပါနေတော့ဒီလိုဆောင်ရွက်ခဲ့မှုနဲ့ပတ်သက်ပြီးစနစ်တကျကြိုတင်ပြင်ဆင်ပြီးတေချာမလေးလာပဲဒီပစ္စည်းတုံးခဲ့တာနဲ့ပတ်သက်လို့တာဝန်ရှိတဲ့လူကိုဘယ်လိုအရေးယူသင့်တယ်ဆိုတာတော့အကြံပြုချက်တော့မပေါဘူးဥမာမျိုးအဲ့ဒါဘလို့မြင်လဲခင်ဗျာ
ဟုတ်ကဲ့ဒီကျွန်တော်လည်းအဲ့ဒါကိုသတိထားမိပါတယ်နောက်တစ်ချက်ကျွန်တော်သတိထားမိတာတစ်ခုကတော့ဒီသူတို့တုံးရမယ့်ပစ္စည်းပစ္စည်းတွေကိုဟာလောက်ကန်ဆောင်ရွက်ပုံတွေကိုတေချာမသိလို့ဟလာဆန်းစစ်ဝေဖန်ထားတာမှန်ပေမဲ့လို့ဒီမိဂိုးဘုံပြဿနာနဲ့ပတ်သက်ပြီးတော့ဟလာဒီမိဂိုးဘုံကိုစစ်မြေပြင်တွေမှာတုံးတယ်ဆိုတော့လည်းပဲဒီစီရင်ခံလာမှာပေါ်ပြထားပါတယ်ဒါပေမဲ့ဒီဘုံကိုဒီနိုင်ငံတကာစံချိန်စံညွှန်းအရပြောမယ်ဆိုရင်တော့ဒီမိဂိုးဘုံကိုလူစုလူဝေးဖြိုခွင်းတဲ့နေရာမျိုးမှာမတုံးသင့်ဘူးဆိုတော့သဘောမျိုးနိုင်ငံတကာကသတ်မှတ်ထားပါတယ်ဆိုတော့အခုလောလောဆယ်စီရင်ခံစားမှာတော့ဒီမိဂိုးဘုံတုံးတယ်ဆိုတဲ့ကိစ္စဟာလုပ်ငန်းမကျွမ်းကျင်လို့ဟလာကြိုတင်ပြီးတော့လေ့ကျင့်ထားတာမျိုးမရှိလို့ဖြစ်ရပါတယ်ဆိုတော့သဘောမျိုးအာရေးထားတာတွေးရပါမယ်လို့ဒီမိဂိုးဘုံကိုဒီလိုနေရာမျိုးမှာနောက်နောက်မတုံးသင့်ဘူးဆိုတာမျိုးကိုတော့အရေးထားတာကျွန်တော်သတိမထားမိပါဘူးခင်ဗျဒီအရေးယူဖို့ကိစ္စနဲ့ပတ်သက်တဲ့အကြောင်းကတော့ကျွန်တော်ကတော့ဒီလိုမြင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံနဲ့မကပ်ပါဘူးဘယ်နိုင်ငံမှာပဲဖြစ်ဖြစ်ဒီရုံးတွေဖြစ်လာတယ်ဆိုလို့ရှိရင်ဟာလာဒီရုံးနေနေကိစ္စတွေရှိတယ်အခုဒီလည်းပတောင်းတောင်ကိစ္စကဒီရုံးအဆင့်လို့ပြောလို့မရဘူးဟာလာဒီတွေ့ရတဲ့ဗီဒီယိုတွေကပြောမယ်ဆိုလို့ရှိရင်တော့ညဘက်ဟာလာဒီ2နာရီ3နာရီလောက်မှာလူတွေအိမ်မောကြနေတဲ့အချိန်မှာဒီရဲကအခုလိုမျိုးဝင်သီးတဲ့ကိစ္စဟာတကယ်တမ်းတော့ဒီကြီးတော့မဟုတ်ဘူးသူတို့တစ်ဖက်သားလောက်တာပါဒါပေမဲ့လို့တကယ်တမ်းသာလုံနီးလောက်ကင်နီးမှန်တယ်ဆိုလို့ရှိရင်ဟာဒီတပိတ်စခန်းကိုဖြုတ်ခွင်းတဲ့သဘောမျိုးလောက်ပဲဖြစ်ပြီးတော့အခုလိုမျိုးဟာဒီတန်ဃာတော်တွေဒီအသားမှာမီးလောင်တန်ရာရတာဒီနက်နက်ကြီးကိုမီးလောင်တန်ရာရတာဒါမီးဆုံးကြောင့်ဖြစ်တာဟာဒါမျိုးတွေတော့မဖြစ်ပါဘူးဒါပေမဲ့လို့အမိန်ပေးတဲ့လူအနေနဲ့ကတော့ဘာပဲပြောဒီရုံးနေတဲ့ကိစ္စမှာဟာလူမသေးသေးဖို့လူတွေတန်ရာမရသေးဖို့ဟာသဘောမျိုးနဲ့ ဟာလာဒီဒီရုံတင်နေဖို့အမိန်ပေးတဲ့ဆိုလို့ရှင်တော့အမိန်ပေးတဲ့သူကိုလည်းပဲရေးယူဖို့ခက်ပါတယ်နောက်ပြီးတော့မိသုံးဘုံကိုပြစ်တဲ့သူတွေကိုနှိုက်ကလည်းပဲဒီမိသုံးဘုံရဲ့အာနိသင်ကိုတိတိကျကျဟာလာမသိဘဲနဲ့လုံးမိတဲ့အတွက်ကြောင့်သူတို့ကိုလည်းပဲအပြစ်တင်ဖို့တော့ခဲရဲနေလို့ကျွန်တော်ထင်ပါတယ်ခင်ဗျအခုကတော့ဒီဒေါန်ဆန်းစီကြီးတို့ဒီကော်မတီအနေနဲ့ဟာလာသူတို့ရထားတဲ့
ဒီမန်ဒေးပေါ့နော်ဒီလုပ်ပိုင်ခွင့်ဟာတကယ်တမ်းပြောမယ်ဆိုလို့ရှိရင်သူတို့ကိုဥပဒေအရရေးယူဆောင်ရနိုင်တဲ့အဆင့်အထိအဲ့ဒါမရှိပါဘူးအဲ့ဒါတိုက်တွန်းနိုင်တဲ့အဆင့်တော့ရှိတယ်လို့တော့ကျွန်တော်မြင်မိပါတယ်မိဖို့ဘုံလို့ပြောဆိုနေပေမဲ့ဒါမိလောင်နေရတာတော့လူတိုင်းမြင်နေရတာပေါ့ဒီစာထဲမှာတော့ဒီမိဖို့ဘုံအများအပြားသုံးမယ်ဆိုရင်ဒါမိတွေတော်တော်များများလောင်ကျွမ်းနိုင်တယ် ဘယ်နိုင်ငံကထုတ်တာလဲဘယ်ကထုတ်တာလဲဒါတွေလဲသတ်စစ်ရေးကော်မရှင်မှာအရေးယူပေးတယ်ပေါ့ဒါတရားကမဖော်ဆုံးဝင်လို့လားဆိုတာဒါတော့မေးစရာလေးဖြစ်လာတာပေါ့မိရောင်ဘုံမှာတော့ဒါတရုတ်စာတွေနဲ့ဒီလက်လက်တွေမှာတရုတ်စာတွေမားနေတာကတော်တော်များများဒေသခံတွေနဲ့သိရှိတယ်ဦးနှုတ်လည်းဒါသိရှိနေတဲ့ကိစ္စလေးပေါ့အာဒီလိုဘုံတွေအသုံးပြုခဲ့တဲ့ပေါ့ဒါနောက်တော့လဲတန်ဃာတွေပေါ်ရောဒါပြည်သူတွေပေါ့ဒါအကျမ်းမဆတ်ဖို့ဆိုတာကလည်းဒါစာထဲမှာလည်းမတွေ့ရှိအောင်ပေါ့အဲ့ဒါတော့ပြည့်စုံတဲ့သူတွေကဒါတရားဥပဒေနဲ့အညီအရေးယူပေးဖို့ဆိုတာလိုအပ်တယ်ပေါ့ဒါလုပ်ခဲ့တဲ့ပေါ့ဒါဆုံးမသင့်တယ်ပေါ့ဒါဘယ်လိုအရေးယူနိုင်မလဲဆိုတဲ့အချက်တွေလည်းဒါကော်မရှင်ရဲ့အစဉ်ကသာမှမတွေ့ရှိဘူးပေါ့ဒါပြည့်စုံတဲ့သူကိုအပြည့်ပေးရမယ်ဆိုတာဒါဥပဒေပြင်ဆင်ချက်မှမဟုတ်ပါဘူးအသိဉာဏ်ရှိတဲ့သူတိုင်းကသိတယ်ပေါ့အရေးယူပေးဖို့လိုအပ်တယ်ဆိုတာဒါဦးဇင်းတို့ပြောတင်ပါပြီ
ကျမဖေဒီအစဉ်ခံစားရဲ့ဏိဂုံးမှာပေါ့လေဒီဖြစ်ခဲ့တဲ့ကိစ္စအပွင့်လင်းမြတ်သားမှုမရှိဘူးဒေသခံတွေကိုအတိပေးကြတာအားနေတယ်မြေယာသိမ်းစီရမှာလည်းထိုက်တန်တဲ့ခြေမပေးဘူးအနှစ်ချုပ်မှာတော့အားနေချက်တွေရှိပေမဲ့လည်းပြင်ဆင်ဆောင်ရွက်နိုင်တဲ့ကိစ္စတွေဖြစ်တယ်စီးပွားရေးလူမှုရေးပတ်ဝန်းကျင်ထိန်းသိမ်းရေးနိုင်ငံတကာဆက်ဆံရေးရှုထောင့်မျိုးစုံကနေပြီးတော့ပြုပြင်အကြံပြုချက်တွေကိုအကောင့်ထည့်ပူးပြီးဆက်လက်ဆောင်ရွက်သင့်တယ်ဆိုပြီးချုပ်မှာပြောထားတယ်အရှင်ပြတို့အခုဒေသခံလူတွေရဲ့အများစုအမြင်ကဘယ်လိုလဲဖေဆက်လုပ်သင့်တယ်မလုပ်သင့်ဘူးဒါမှမဟုတ်ဒီလိုလိုအပ်တာတွေပြင်ဆင်ပြီးရတင်ရလိုက်တဲ့အခွင့်အရေးရအောင်ဆက်လုပ်သင့်တယ်အဲ့ဒါအရှင်ဖေကဘလို့မြင်လဲတခြားဒေသကပြည်သူများကဘလို့မြင်ပါလဲဖေ
ဒီလိုဖြစ်ရတဲ့ဖြစ်ပေါ်ခဲ့ခြင်းဟာဒါပွင့်လင်းမြင်သာမှုအားနိုင်ခဲ့တဲ့ဆိုတာထက်လူတစုဒနာရှင်တစုရဲ့ပြည်သူကိုပြည်သူလို့မထင်မှုတွေကြောင့်မို့ဒါမှကြတော့ဒါပြည်သူတွေအပေါ်ဗိုလ်ချုပ်အနိုင်ကျင့်ဆုံးမလို့တဲ့စိတ်တွေနဲ့စိတ်တွေရှိနေတဲ့ပုံကိုယ်တွေကစာချုပ်ကိစ္စတွေကိုလည်းပြန်ပြီးတော့စဉ်းစားရမယ်ပေါ့
ပြန်ပါဖေအဲ့တော့အိုအရှင်ဘုရားတို့အခုအဲ့ဒီဒေသခံတွေတဲ့မှာအခုစုံစမ်းစစ်ဆေးကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဒကမကြီးဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်ပြီးအဲတချို့အမြင်မရှင်းတာဒါမှမဟုတ်အမြင်မကြည်တာရှိတယ်လို့တပတ်တို့ကြားပါဗီဒီယိုတွေလည်းတွေ့ရပါတယ်အရှင်ဘုရားကဒီကိစ္စမှာဒေါ်အောင်ဆန်းစုကြည်ရဲ့ပါဝင်ဆောင်ရွက်ချက်ကိုဘယ်လိုမြင်ပါသလဲအဲ့ဒါလေးလည်းတပတ်တို့သိကြပါတယ်ဖေဟာ
ဒါလည်းဒကမကြီးဒေါ်အောင်ဆန်းစုကြည်နဲ့တော့ဒါဆိုရလက်ရှိဝင်လိုက်တဲ့အနေအထားမှာတက်ရောက်သွားတယ်ပေါ့အဲ့တော့ဒါဒေသခံအနေနဲ့ကတော့ဒါစောစောနဲ့လည်းဒကမကြီးဒေါ်အောင်ဆန်းစုကြည်ကိုဒါမဲရီပါလေးပေးပြီးတော့အာသာယုံကြည်ခဲ့တယ်ပေါ့ဒီကိစ္စမှာဒကမကြီးကပြည်သူဘက်ကိုကြည့်တယ်ဆိုတာထက်ပြည်သူတွေရဲ့ခံစားချက်မှာရောဒီအစီအကံသားထဲမှာကဆက်လက်လှုပ်ဆောင်သင့်တယ်ဆိုတဲ့အကြံပြုချက်ကြီးဟာပြည်သူတွေကိုဒါဝမ်းနဲ့ထိခိုက်သွားစေနိုင်တဲ့အချက်တွေဖြစ်သွားတာပေါ့အားကြောင့်မို့ဒါဒကမကြီးကိုယ်တိုင်ကလည်းစောစောစုံစမ်းစစ်ဆေးကော်မရှင်နဲ့ဒီလိုမလာပဲဒီအစီအကံသားကြီးထွက်ပြီးမှရရှိလာတဲ့အတွက်ကဒေသခံတွေစိတ်ဆိုးနေတဲ့အချိန်ဒေသခံတွေရဲ့ဝမ်းနဲ့ကြေပွဲနေတဲ့အချိန်မှာရရှိလာတဲ့အတွက်ကဒေသခံတွေကရိုင်းဆိုင်နေဆိုတဲ့အမြင်နေတာဒကမကြီးမြင်သွားတာဖြစ်ပါတယ်
။အဲဒကမကြီးကတော့သူဒေသခံလူလူရိုင်းဆိုင်နေလို့ပြောတာဆိုတာမျိုးတော့တပည့်တော်တို့ကမသိရပါဘူးလေ။အဲတို့ညာလဲဒီကိစ္စမှာဒေသခံလူလူကတချို့မကျင်နပ်ဘူးဆိုတာတော့ဒကမကြီးကသိသွားတဲ့အတွက်တချို့လဲဒီမှာဓာတ်ပုံတွေကြည့်ပြီးပြောကြတယ်အတော်စုဒီကိစ္စတော့စိတ်မကောင်းဘူးပေါ့လေ။ဥမာမြေဥမာမြေရောလက်ရှိကိစ္စမှာဒေါအောင်ဆန်းစုရဲ့ဆောင်ရွက်ခဲ့တာဒီနဲ့ပတ်သက်ပြီးဥမာမြေရောဘယ်လိုမြင်လဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကနည်းနည်းလေးနောက်ကြောင်းပြန်ပြီးတော့ကျွန်တော်သွားပြီးတော့ကြည့်ချင်ပါတယ်ဒီဆိုကြပါစို့ဒီစုံလန်းစစ်ဆေးကော်မရှင်ကိုဒေါအောင်ဆန်းစုကြည်ကိုဒီသမရဦးသိန်းစင်ကနေမပေးဘူးဆိုလို့ရှိရင်အဲ့ဒါဘသူ့ကိုပေးမှအဆင်ပြေမယ်လို့ကျွန်တော်တို့လူလူအနေနဲ့ထင်ကြပါသလဲအဲ့ဒါဒေါအောင်ဆန်းစုကြည်အနေနဲ့ဒီအစီရင်ခံစာကိုဒီရေးဖို့အတွက်တာဝန်ယူလိုက်တဲ့ကိစ္စဟာကျွန်တော်အမြင်ကတော့ဓာတ်ခုတ်ရာကိုလုံးဝရှို့တာမဟုတ်ဘဲနဲ့အဲ့ဒါဒီဓာတ်ခုတ်တဲ့ကိစ္စမှာတကယ်ခုတ်တဲ့သူရှိအောင်အဲ့ဒါဒီလူလူနေနဲ့ခံတောင်ဆွဲသဘောမျိုးဖြစ်သွားစေတယ်လို့ကျွန်တော်မြင်ပါတယ်ခံတောင်ဆွဲသဘောမျိုးဖြစ်စီတယ်ဆိုတော့တကယ်တမ်းပြောရရင်တော့အတတ်နိုင်ဆုံးတရားမျှမျှတတ်တတ်အဖြစ်နိုင်ဆုံးရလက်ကိုရအောင်လို့ဒေါ်အ ကောင်းစားစုကြည်လို့ရဲ့ကော်မရှင်အနေနဲ့အကျိုးဝန်ခဲ့တယ်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့လို့သူကိုယ်တိုင်ကပြောခဲ့သလိုပဲဟာဒီနိုင်ငံရေးလုပ်ပြီဆိုလို့ရှိရင်တော့ဟာလူတိုင်းလူတိုင်းဟာကျင်းနှံအောင်ဆိုတဲ့အဆင့်အထိရောက်အောင်လုပ်ဖို့မဖြစ်နိုင်ပါဘူးဒါဒါကိုလည်းပဲတောင်းဆန်းစုကြည်ကောင်းကောင်းကြီးသဘောပေါက်ရင်လည်းဒီတာဝန်ကိုသူယူခဲ့ခြင်းဖြစ်ပါတယ်သူ့အနေနဲ့ ဘူးလည်းပဲမဟုတ်ဘူးဒီတရုတ်ကုမ္ပဏီကိုကာဝယ်ဘူးလည်းပဲမဟုတ်ဘူးသို့တော့ဒီနိုင်ငံတစ်နိုင်ငံအနေနဲ့လုံထုံးလုံဒီအရာဟာရှိခဲ့တဲ့ဒီတန်တမာရေးကျင့်ဝတ်တွေအဲ့ဒါနိုင်ငံတစ်နိုင်ငံရဲ့ကျင့်ဝတ်တွေအဲ့ဒါကိုလည်းပဲဖောက်ဖျက်ရမှာကြောက်အောင်ကိုလူလူအနေနဲ့နင့်နာရာကိုလည်းပဲဟာဒီနင့်နာရာတွေကနေသက်သာအောင်ဟာဘလုံနီနန်းနေရှာကြံနိုင်မလဲဆိုတာကိုလည်းပဲရှာဖွေပြီးတော့ဖောက်ထုတ်ထားတာကျွန်တော်တို့တွေ့ရပါတယ်အဲ့ပြီးတော့တစ်ချိန်တည်းမှာပဲဒီလက်ဘရောင်းတောင်ကိစ္စတစ်ခုတည်းဟာတကယ်တမ်းပြောမယ်ဆိုလို့ရှင်တော့ဒီမြန်မာနိုင်ငံရဲ့ဒီအနာဂတ်နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံတကာယဉ်ကျေးကျုံနိုင်ရေးကိစ္စတွေမှာဒီမှတ်ကြောင်အနေနဲ့ကြံခဲ့မဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်ဟာဒီကိစ္စကိုအထူးသတိထားပြီးတော့ဟာနိုင်ငံနဲ့မျက်နှာမပြည့်အောင်ကိုလူတွေလည်းဟာအတတ်နိုင်ဆုံးမနစ်နာစေရအောင်ဟာဆောင်ရွက်ပေးခဲ့တဲ့သဘောမျိုးလို့ပဲအဲကျွန်တော်မြင်ပါတယ်ခင်ဗျာ
အရှင်ဆန္ဒတိရိဖုရားအခုနောက်ဆုံးအခြေအနေကဘယ်လိုရှိပါလဲဖုရား
ဒီနားမှာတော့တုံရတပိတ်စကန်းကလည်းဒီနေ့ဒါညနေခင်းပိုင်းမှာပဲပြည်သူတွေရဲ့စာနာနဲ့ညီတာဥဒ္ဓလို့ဒီအစီအစဉ်ကလည်းထွက်ပေါ်လာတာရောကြောင့်မို့ဒါဥဒ္ဓလို့ဒေသခံပြည်သူတွေကတော့ပေါင်ပွဲခံပြီးတော့ဒါတုံရတပိတ်စကန်းကိုလည်းချက်သိမ်းခဲ့တယ်နောက်ပြီးကြတော့အနောက်ဘက်မှာလိတ်ဆွန်တောင်ရဲ့အင်းကြီးတောင်ရဲ့တောင်သိမ်းတာကနေပြီးတော့အမှောင်ပြူပြမှာပဲဒါဥဒ္ဓလို့ဒေသခံပြည်သူတွေကဖြောင်းနိုင်ပြီးခြံဆောင်ပြီးတော့ပေါင်ပွဲခံပြီးတော့အင်းကြီးတောင်ပြားမှာလည်းဒါမိမိပူဇော်ပြီးတော့ဒေသခံတွေကဒါမိမိရဲ့ရဲ့ရောင်ပြန်ပြီးတော့ငင်းရသွားတဲ့ရောက်လာတယ်လို့ဒါကြားသိရပါတယ်
။အရှင်ဖျားတော့အခုဒီမုံရွာဒီလက်ဘရောင်းတောင်ဒေသ drive မှာတပိတ်စကန်းတစ်ခုမှမရှိတော့ဘူးပေါ့။
တပိတ်စကန်းမရှိတော့ဘူးလို့ပဲပြောရတော့မှာပေါ့။ဒါပေမဲ့ဦးဇနုဒေသခံတွေကတော့ဒါရှေ့ဆက်ပြီးတော့လုံးစင်လှုပ်ထိုက်တာဒါကော်မရှင်ရဲ့အစီအစဉ်ကသားတွေဟိုလည်းတိကျလိမ့်လာသုံးသပ်ပြီးတော့ဒေသခံတွေရဲ့ဆန္ဒနဲ့ဆက်လက်ပြီးတော့လှုပ်ဆောင်တင်တာတွေလှုပ်ဆောင်သွားပြီးတော့ခုလောတွေကတော့ဒါတပိတ်စကန်းတွေကိုရုပ်သိမ်းတဲ့အခြေအနေတစ်ခုဖြစ်နေပါလေ။
ကျန်စနာတိရိဗျာအဲ့တော့အနှစ်ချုပ်အပြင်ပြောမယ်ဆိုရင်လက်ရှိအခြေအနေအရရကိုတုံးသက်ပြီးတော့ဘယ်လိုဆက်လက်ဖြစ်တင်နေဆိုတာကိုရှင်းပြမိတ်ပါလားဗျာ
ဒီအစီအကံသားရဲ့သုရှိချက်တွေကိုဒါအခုပြန်လဲဆန်းစစ်ပြီးတော့အခုကောင်းကောင်းနဲ့ဘောမဲ့ပုံပုံလေးအနေနဲ့ပေါ့ဒါစာချုပ်ကိစ္စတွေရောနိုင်ငံတော်ရဲ့ဒါမြန်ကုန်ကိစ္စတွေရောမိလောင်ဘုံတုံးခဲ့တဲ့ဒီလိုရဲ့အစားရှိတဲ့ပုံပုံတွေရောနောက်မှကျတော့ဦးဇနုဒေယမီဆုံဆုံဆန်တဲ့ဒေသခံပြည်သူတွေရဲ့အပေါ်ဆုံဆုံနစ်နာတာတွေကိုနိုင်ငံတကာလည်းညှိနှိုင်းမပြတ်ရအောင်ဒါဦးဇနုဒေသခံတွေ yes ဆန္ဒတွေကိုလည်းပြစ်မဲ့ရမရအောင်အားလုံးပဲလုံးလို့ဂိုင်းလို့ရမယ်ပေါ့အားလုံးစိတ်ချမ်းသာမယ်လူလူလက်တွဲလို့ရမယ်အနေနဲ့တွေကိုရှားကြံဖို့ပဲဒါဦးဇနုအနေနဲ့လုပ်ဆောင်နေတာပေါ့
ဒီမှာဗျဦးမောင်မင်းညီကုန်းချုပ်အနေနဲ့ဗာများမှတ်ချက်ပေးလို့ပါသေးလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီအစီအစဉ်အနေနဲ့ကဟာဒီအစီအစဉ်မထုတ်ခင်တဲ့ထုတ်ပြီးနောက်ပိုင်းမှာဟာဒီလူလူရဲ့တုံ့ပြန်မှုတွေရှိလာတဲ့အတွက်ကြောင့်ဒီအစီအစဉ်ကိုအကောင့်တဲ့ပေါ်တဲ့နေရာမှာဒီလူလူရဲ့နင့်နာမှုကိုလည်းပဲဟာတတ်နိုင်ဆုံးရောပါအောင်ထပ်ပြီးတော့ဟာဒီအကြံပြုတာမျိုးတွေပေါ်လာနိုင်မှုတော့ကျွန်တော်မျှော်လင့်ပါတယ်ဒါပေမဲ့ဘာပဲပြောပြောလောလောဆယ်ဒီအစီအစဉ်ကိုနိုင်ကဟာဒီတဘာဝပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့လည်းပဲဟာဒီအစီအမံနေစနစ်တကျလုပ်ဖို့နောက်ပြီးတော့တိုက်ထားတဲ့မြေဧရိယာတွေပုံနေတဲ့ဟာတွေကိုပြန်ပေးဖို့နောက်ပြီးတော့လယ်သမားတွေကိုလယ်ယာမြေနဲ့ပတ်သက်တဲ့ရော်ကြီးတွေအဲ့ပြီးတဲ့ခါကြလို့ရှိရင်လည်းပဲဒီပွင့်လင်းမြင်မြင်သာမှုရှိရှိနဲ့ရိုးသားမှုရှိရှိနဲ့အဲ့ဒါပြန်လဲတွက်ချက်ပြီးပေးဆောင်မှုနောက်ပြီးတော့ဒီဒေသခံတွေအဲ့ဒါလောက်ကန်ရရှိဖို့အတွက်လည်းသေသေးချာချာစီစဉ်ပေးဖို့ဒီအစားဖြစ်မှာနော်နောက်ပြီးတော့ဒီကျမ်းမာရေးပညာရေးလူမှုရေးပံ့ပိုးမှုတွေအဲ့ဒါလုပ်ပေးဖို့အကြံပြုခဲ့ပါတယ်အစိုးရအနေနဲ့ကဒီဒေါက်တာဆုကြည်ဦးဆောင်တဲ့ကော်မရှင်ရဲ့ဒီအကြံပြုချက်တွေအတိုင်းတိတိကျကျလိုက်နာပေးနိုင်မယ်ဆိုရင်တော့မှအဲ့ဒါလူမှုအနေနဲ့အတော်တော်လေးကိုတက်တာမှန်နေတာရှိပါတယ်အခုနောက်ပိုင်းလူမှုရဲ့အဲ့ဒါဒီပောက်ကွဲမှုကိုကြည်ပြီးတော့ဒီအစိုးရအနေနဲ့ကအခုထပ်ပို့ပြီးတော့လည်ရောင်းနိုင်မယ်ဆိုလို့ရှိရင်တော့ဒီအားလုံးအတွက်ကျေနပ်စရာဖြစ်လိမ့်မယ်လို့ကျွန်တော်အားယုံကြည်ပါတယ်ခင်ဗျာ
။ဟုတ်ကဲ့အခုပါဝင်ဆွေးနွေးခဲ့တဲ့မုံရွာလက်ဘရောင်းတောင်ကြီးက0ကြေးရွာမှာတည်င်းသုံးတဲ့အရှင်စာနာတိတိဖျားတပည့်တော် RF ရဲ့ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
။အဲကျေးဇူးတင်ပါတယ်ခင်ဗျာ
။မြန်မာတည်င်းသမ္မကဥက္ကဋ္ဌနော်ဝေနိုင်ငံကဦးမောင်မြင့် RF ရဲ့ကျေးဇူးအထူးပဲတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာဒီကိစ္စမှာအခုလိုမျိုးဆွေးနွေးခွင့်ပေးတဲ့အတွက်ကျွန်တော်လည်းပဲ RF ကိုအများကြီးကျေးဇူးတင်ပါတယ်။
တနင်္ဂနွေနေ့စကားဝိုင်းကိုဒီမရင်ညာနာခွင့်ပြုပါခင်ဗျာချစ်စွာသောတော်လာရှင်အားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ